လက်ဝိတ်လောကကနေအနားယူခဲ့တဲ့နာမည်ကျော် American Heavyweight လက်ဝိတ်သမား Mike Tyson တယောက်15နှစ်အကြာမှာလက်ဝိတ်ကျိုးဝိုင်းတဲ့ကိုတစ်ခေါက်ပြန်ပြီးတော့ဝင်ရောက်လာခဲ့ပါတယ်။အသက်54နှစ်အရွယ်ကမ္ဘာ Heavyweight Champion ဟောင်း Mike Tyson ဟာအသက်52နှစ်အရွယ် Ryan Jones Jr. နဲ့စနေနေ့ကတရုတ်ပြတ်ထိုးတက်ခဲ့တာပါ။ဒီပွဲဟာအသက်ဝင်လာပြီးတော့တည်ရင်နဲ့အဆုံးသတ်သွားခဲ့ပါတယ်။ထိုးတက်ချိန်မှာလက်ဝိတ်သမားနှစ်ဦးစလုံးသူတို့ရဲ့ထိုးတက်ဟန်တွေကိုပြန်လည်ပြသနိုင်ခဲ့ပြီး Tyson ကတိတိတသားအနိုင်ရဟန်ပေါ်ပြီးမယ်လို့ WBC ဒိုင်းတွေကတည်ရည်ပွဲဖြစ်သတ်မှတ်လိုက်ပါတယ်။ California ပြည်နယ် Los Angeles မြို့အလယ်က Staples Center အားကစားအကွင်းမှာ Tyson နဲ့ Jones တို့က2မိနစ်စီနဲ့ပွဲချီစုစုပေါင်း10ပွဲထိုးတက်ခဲ့တာဖြစ်ပြီးပွဲချီအလုံးအပြီးမှာတော့နှစ်ဦးစလုံးပြိုင်ပွဲကိုအားရကျင်းတတ်တယ်လို့ပြောပါတယ်။ကမ္ဘာ heavyweight dan champion mike tyson ဟာ15နှစ်ကြာလက်ဝိတ်ကျိုးဝိုင်းအတွင်းကပျောက်ကွယ်နေတာကနေစနေနေ့ကအခုလိုတည်ယူပြပွဲနဲ့ကျိုးဝိုင်းတွေကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါအခုပွဲကတည်ယူပြပွဲဖြစ်ပြီးတော့တည်ရင်နဲ့အဆုံးသတ်ခဲ့ပေမဲ့ mike tyson ကငယ်စဉ်ကသူ့ရဲ့နာမည်ကျော်ဆွေးမွေးဖွဲ့ရာထိုးကွက်တင်နဲ့ပရိသတ်စိတ်ဝင်စားအောင်ပြန်ပြီးတော့လုပ်ပြနိုင်ခဲ့တဲ့အတွက်ဒီပွဲဟာသူ့ရဲ့ဘဝတစ်ကိုဖွင့်လှစ်ပေးနိုင်ပွဲရှိတယ်လို့ခန့်မှန်းရပါတယ်နောက်နေ့ထဲမှာလည်းအခုလိုပွဲစဉ်တွေကိုဆက်လုပ်သွားဖို့ရှိပြီးမိုက်တိုက်ဆန်အနေနဲ့နောက်တစ်ပွဲဖြစ်ဥရောပက heavyweight လက်ဝိတ်သမားတစ်ယောက်နဲ့မွန်တီကာလိုမှာထိုးတက်ဖို့ရှိပါတယ်ရှင်